ရခိုင်ဒေသရဲ့စီးရီးပြိပကကိုရှော့ချဖြည့်ရှင်းဖို့ဆိုရင်အင်အားကြီးတဲ့မြန်မာတပ်မတော်ဘက်ကအလျှော့ပေးတဲ့နေကို၃ချင်းအဖြစ်ပြဿနာကိုပြေလည်စေမှာဖြစ်တယ်လို့နိုင်ငံကလည်းမှကြားဆင်းနေတဲ့တပ်မတော်ရဲ့ဂုဏ်သိက္ခာကိုပြန်ပြီးအဖတ်ဆင်နိုင်လိမ့်မယ်လို့လည်းတိုင်းရင်းသားရေးလေလာသုံးသပ်သူတွေကထောက်ပြကြပါတယ်။အေရခိုင်လက်နက်ကိုင်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တပ်ဖွဲ့ချင်းအပြစ်ရငြိမ်းချမ်းရေးစာချုပ်ချုပ်ဆိုသွားဖို့တမရယုံပြောခွင့်ရကဖိတ်ခေါ်လိုက်ပြီးမှအခုလိုတုံ့တက်လိုက်ကြတာပါအကြောင်းစုံကိုကိုညာဝင်းအောင်ကတင်ပြထားပါတယ
်ရခိုင်ပြည်နယ်ကစီအေးပိတိပခကိုအဆုံးသတ်ဖို့ဆိုရင်အေးရခိုင်လက်နက်ကိုင်တပ်ဖွဲ့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တပ်ဖွဲ့ချင်းအပြစ်ရငြိမ်းချမ်းရေးစာချုပ်ချုပ်ဆိုသွားဖို့ဖိတ်ခေါ်ကြောင်းအစိုးရရဲ့သဘောထားကိုတောက်ကြနေသတင်းစာရှင်းလင်းပွဲမှာတမရယုံပြောခွင့်ရဦးစောထီကပြောသွားပါတယ်
ကျွန်တော်တို့အခုအစိုးရဘက်ကရစ조사နေတာကဒီမြောက် AA ပါဝင်မြောက်ပိုင်းလေးဘွဲ့နဲ့ bilateral ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံရေးစွဲဝိုင်းကိုရောက်ဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းနေတယ်အဲ့တော့အဓိကမြင့်တာချက်ခံချင်တာကတော့ကျွန်တော်တို့ငင်းငယ်စွဲဝိုင်းပေါ့နော် bilateral ceasefire agreement ဖြစ်အောင်လုပ်ပြီးရင်ကျွန်တော်တို့ NCA လမ်းကြောင်းတိုင်းနိုင်ငံရေးစွဲဝိုင်းတွေရောက်အောင်လုပ်ပြီးရင်တော့အားလုံးနဲ့အတူတူဓာတ်တူညီတူနိုင်ငံရေးခွင့်ရေးတွေတောင်းဆိုပြည်နယ်ခွင့်ရေးတိုင်းသားခွင့်ရေးဒါတွေတောင်းဆိုဖို့ဒီနည်းလမ်းကပဲအလုံးအတွက်ခံတာလေရခိုင်ပြည်နယ်နဲ့ရခိုင်လူထုလည်းမနာတဲ့နီလန်းဖြစ်မယ်လို့ကျွန်တော်ပြောချင်တယ
်ဒီလိုဖိတ်ခေါ်မှုဟာ NLD အစိုးရကအကောင့်ထဲပေါ်နေတဲ့ပင်လုံညီလာခံရဆိုင်လူနီးပါဖြစ်နေတာကြောင့်ဒါကိုပြန်လည်အသက်သွင်းဖို့အတွက်အစိုးရရဲ့ဂျိုးပန်းမှုတစ်ခုဖြစ်ကြောင်းတိုင်းသားအရေးကျွမ်းကျင်သူစိုင်းဝမ်ဆိုင်းကပြောပါတယ
်သူတို့ကဒီ SCA ကိုအခြေခံတဲ့ Union Peace Conference နဲ့ဆက်တဲ့ပင်လုံကသူကအလုံးမဖြစ်တာသူကကြားပြီလေနော်လူငယ်ရဲ့နှစ်နိုဝင်ဘာလကလေးကတော့ရက်သွားတာ6လ9လတော့သူရှိနေပဲအာခဲရောမများတော့ဘူးပေါ်ပေါ်စီရတယ်ခင်ဗျာဆက်စားပြီးအလုံးလို့တရားဒါကြောင့်ကျွန်တော်တို့ DNC ကိုတော့ကျွန်တော်တို့ပြန်ပြုတ်ပြရမယ်မွမမယ်ဆိုတော့အဲ့လိုပြောတာဟုတ်ဆိုတော့အတိပ္ပာယ် NCA base processor တော့တင်းနေပြီတင်းနေတာကိုတို့ကရှင်းအောင်ပြန်လုပ်ချင်တာပေါ့နော်ရှင်းအောင်ပြန်လုပ်ချင်လို့ရှိရင်အဲ့ဒီ Northern Alliance လေးဘွဲ့ကိုသူတို့ဘာလဲဆစ်ဖိုင်ယာထုတ်လို့ရှိရင်သူကလမ်းပွင့်သွားမယ်လေ
အရင်ကလည်းဒီလိုဆွေးနွေးဖို့ဖိတ်ခေါ်မှုတွေရှိပေမဲ့လက်တွေ့မှာရေရှည်ခံတဲ့အောင်မြင်မှုရလဒ်တွေမတွေ့ရသေးပါဘူးညဉ့်ညံရေးဆွေးနွေးပွဲအောင်မြင်ခြင်းရင်ရိုးသားပွင့်လင်းမှုရှိဖို့တော့လိုတယ်လို့ဂျာမနီဘာလင်တက္ကသိုလ်အာရှလိလာရေးဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ
်တမန်တော်ကနေပြီးသူတို့ညဉ့်ညံရေးထုတ်လုံးက EU အပြုတ်တက်ဖို့တော်စုကနေမင်းပေးချောင်းလို့သူတို့တိုက်ရပါတယ်လို့ပြောတာဟုတ်အဲ့တော့တော့သူအနေနဲ့လှုပ်ရှင်လို့ရှိရင်သူပြန်ပြီးတော့ဒါကိုလာခဲ့ရပါဆွေးနွေးကြပါဒါဆွေးနွေးတဲ့အချိန်တုန်းကလည်းဘာမှမဖြစ်စေရဘူးဆွေးနွေးပြီးတော့ဆွေးနွေးပွဲအောင်မြင်သည်ဖြစ်စေမအောင်မြင်သည်ဖြစ်စေဒါဆွေးနွေးပွဲပြီးတဲ့အချိန်ကစပြီးနောက်ဆက်ပနေရဲ့အတိုက်အခံရထားမယ်အဲ့ဒီ63ခုတကဒေါ်လာအင်ကောင်စီလို့တဲ့ဟာမျိုးပေးနိုင်ရင်တော့အကောင်းဆုံးပေါ့နောက်တက်မတော်ကလည်းသူတို့ပြောတာကဘာမှမြင်မှအကြီးဆုံးလူကတမနာပါပဲဘာနိုင်ငံတမနာပေးတဲ့အမိဆိုကျွန်တော်တို့နာငားမယ်ဆိုတော့တော်စုအနေနဲ့ပြောရင်ပြောမပြောရင်သမရဦးမြင့်အနေနဲ့ဒါမျိုးပြောလိုက်ရင်တော့အကောင်ဆုံးဖြစ်နိုင်မယ်လို့ကျွန်တော်ထင်တယ်လေ
တမရရဲ့ကန့်သက်ချက်တချို့ကြောင့်လက်တွေ့မှာအေအေလက်နက်ကင်တပ်ဖွဲ့နဲ့အပြစ်ရညဉ့်ဉျင်းရေးလို့ဖို့ဖြစ်နိုင်ချေနေတယ်လို့ဆိုင်းဝမ်ဆိုင်းကမြင်ပါတယ
်စစ်တပ်ကပြောတယ်တဲ့အေအေဦးရဲ့ကျွန်တော်တို့ကဒီလိုက်စာမှနေတဲ့တပ်အနေထားမျိုးနဲ့ကျွန်တော်တို့လက်ခံလို့ရတယ်တဲ့ဒါမဲ့ချက်ခိုင်ပြီးတဲ့ကိုဝင်နေတဲ့အေအေတပ်တွေကကျွန်တော်တို့လက်မခံနိုင်ဘူးအတိမပြုနိုင်ဘူးပေါ့ဆိုတော့အေးအေးလည်းသူကပြမှာမဟုတ်လေနော်အေးတက်တရားရခိုင်ပြည်သူတွေကိုကောက်ကဖို့အတွက်သူတို့မရှိမနေသူတို့ရှိရမယ်လို့သူကပြောနေတာအဲ့ဒီအတွက်ကြောင့်မို့သူကဒီ Northern Alliance ပေါ့ဗျာအဲ့ဒီမြောက်ပိုင်းစီးရီးမဟာမိတ်နဲ့သူကလက်မှတ်ထိုးဖို့ကသူတို့ကဖြစ်နေကြတယ်သူကနဲနေတာ
လက်တလုံးမြို့မတက်မတော်ရင်ဆိုင်နေရတာကနိုင်ငံကဖီအားတွေဖြစ်ပြီးအခုအချိန်မှာကိုယ့်ဘက်ကသဘောထားကြီးမှုကိုပြသနိုင်ရင်တမရဂုံတိခါကိုအဖတ်ဆယ်နိုင်လိမ့်မယ်လို့ကတိကဟောင်းဦးခင်မောင်စောကပြောပါတယ်
။ဟို MNC International လို့ ICC တို့မှာဗမာတမရတော်ကနာမည်ပြည့်နေတယ်။အဲ့လိုဖြစ်နေတဲ့အချိန်မှာဗမာတမရအနေနဲ့ဒီဘက်ကသဘောထားကြီးချောင်းကိုပြပြီးတော့ဒီတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဆွေးနွေးတဲ့နေရာမှာသူတို့ကပို့ပြီးသဘောထားကြီးချောင်းကိုပြနိုင်ခဲ့လို့ရှိရင်တမရရဲ့နာမည်ပြန်ကောင်းလာနိုင်တယ်။ကျွန်တော်အခုရေးကြုံနေတဲ့အချိန်မှာကိုယ့်ဘက်ကသဘောထားကြီးကြောင်ပြလိုက်ပြီးတော့နာမည်ကောင်းဝင်ယူသွားနိုင်အကောင်းဆုံးအဲ့ဒါအကောင်းဆုံးအခွင့်အရေးပဲ
ကိုလံဘီယာနိုင်ငံမှာဆိုရင်အစိုးရကိုနှစ်ရှည်ကြာတိုက်ခိုက်လာခဲ့တဲ့ FARC သဘုံတွေကိုအစိုးရတက်တွေဘက်ကအလျှော်ပေးဆစ်ဆက်ခဲ့တာကြောင့်အပြစ်ရဲ့ဆွေးနွေးပွဲတွေအောင်မြင်ခဲ့တဲ့တာရကရှိတယ်လို့ဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်အစိုးရတဘုံတို့ကသဘောထားကြီးကြီးနဲ့သဘောလိုက်လျော်ပြီး peace agreement ပဲပေါ့ဗျာเนาะဆရာကျိုးတွေပါလှုပ်ပြီးတော့နောက်ပိုင်းကျတော့သူတို့ကလဲလက်နဲ့တွေပါခြားပြီးဟိုရွေးကောက်ပွဲဝင်တယ်ပါသူကလဲဖြစ်သွားတာပဲလေဆိုတော့ကျွန်တော်ကတော့ဒီအင်အားကြီးတဲ့ဟိုအစိုးရအဖွဲ့ဟာဒီဘောရတူကြီးဖို့လို့တော့ပေါ့သူကတွက်ကပ်ပြီးဟိုအသေးလေးအမွှားလေးတွေအခက်ဒါတော့မရဘူးဟိုကတော့မရဘူးဆိုအဲ့လိုလှုပ်နေလို့လှုပ်ရတော့ကျွန်တော်မဖြစ်နိုင်ဘူး
BNI သတင်းအဖွဲ့ရဲ့စစ်တမ်းတွေအရ2019ဇန်နဝါရီလကနေမတ်လအထိရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း49ရက်ရှိပြီးနှစ်ဖက်တပ်တွေရဲ့တိုက်စုံမှုကရာခိုင်နှန်းနဲ့ရှိပြီးစစ်ပြေးထုတ်ကတဲ့ပေါင်း1000ခန်းရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။